အခုတော့ဥအောင်ခင်ရဲ့မြန်မာပြည်သုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။နိုင်ငံတိုင်းမှာအစိုးရမူဝါဒရေးရအကြံပေးအဖွဲ့ရှိသလိုလွတ်လပ်တဲ့တတိပုဂ္ဂလအကြံပေးသုတေသနအဖွဲ့တွေလည်းရှိပါတယ်။မူဝါဒလိလာရေးအကြံပေးအဖွဲ့တင့်တန့်အရေးကြီးတဲ့အခမ်းအနားပါဝင်တာကိုကမ္ဘာမှာအတိအမှတ်ပြုနေတာကြားပါပြီ။ဒါကြောင့်မြန်မာပြည်ကမူဝါဒလိလာရေးအဖွဲ့တွေကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ကိုဗစ်ကူးစက်ရောဂါကမြန်မာပြည်ရောက်နေတဲ့သတင်းကိုမီဒီယာမျိုးစုံမှဖော်ပြကြပါတယ်။အစိုးရဌာနနဲ့အရသာအဖွဲ့အစည်းတွေကလည်းကြီးညာရက်ထုတ်ပြန်ပြီးပြည်သူလူထုကိုသတိပေးကြပါတယ်။ဒီထဲမှာမြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေးဌာန Institute of Strategy and Policy ရဲ့ကိုဗစ်အထူးသုံးသပ်ချက်၃ခုဟာကြေညာပါတယ်။ကိုဗစ်ကူးစက်ရောဂါကနဲ့ပတ်သက်ပြီးဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုပညာရှင်တွေကလေ့လာသုံးသပ်ထားတာပါ။အေပီလာမှာတစ်ကြိမ်၊မေလာမှာနှစ်ကြိမ်အခမဲ့ထုတ်ဝေတာမူတာဝန်ရှိသူတွေလေ့လာသင့်ပါလေ။နိုင်ငံတိုင်းမှာအစိုးရအကြံပေးအဖွဲ့ရှိသလိုလွတ်လပ်တဲ့တတိပုဂ္ဂလမူဝါဒရေးရာသုတေသနအဖွဲ့လည်းရှိပါလေ။မူဝါဒလေ့လာရေးအကြံပေးအဖွဲ့တင့်တန့်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်တာကိုကမ္ဘာမှာအတိအမှတ်ပြုထားတာကြားပါပြီ။အမေရိကန်ကပင်ဆယ်ဗေးနီးယားတက္ကသိုလ်ရဲ့2019စာရင်းအရကမ္ဘာမှာမူဝါဒလေ့လာရေးအဖွဲ့8000ကျော်ရှိပါလေ။အမေရိကန်မှာ1800ကျော်ရှိလို့အများဆုံးဖြစ်ပါလေ။အိန္ဒိယမှာ906ခုနဲ့ဒုတိယလိုက်နေပြီးတရုတ်က909နဲ့တတိယဖြစ်နေပါသေး။အင်္ဂလန်မှာ320၊ဂျာမနီမှာ200ကျော်ရှိပါလေ။ရုရှားမှာ200ကျော်ရှိပြီးဂျပန်မှာ100ကျော်ရှိပါလေ။
အာဆီယံနိုင်ငံတွေထဲမှာအင်ဒိုနီးရှားက30ခုရှိပြီးအများဆုံးဖြစ်ပါတယ်။မလေးရှားမှာ23၊ဖိလစ်ပိုင်မှာ21ခု၊စင်ကာပူမှာ18၊ထိုင်းမှာ15၊ကမ္ဘောဒီးယားမှာ14၊ဗီယက်နမ်မှာ17၊လာအိုမှာ4ခုရှိကြောင်းဖော်ပြထားပါတယ်။ဒီစင်းထဲမှာမြန်မာမပါဝင်ပါဘူး။ဒါပေမဲ့ ASEAN Foundation က2016မှာထုတ်ပြန်တဲ့ Policy Institute စီးရင်ထဲမှာတော့မြန်မာပြည်မှာမူဝါဒလိလာရေးအဖွဲ့ပေါင်း46ခုရှိတယ်လို့ဖော်ပြထားပြီးတခုစီရဲ့မှတ်တမ်းအချင်းကိုလည်းဖော်ပြပါရယ်ဒီတိုင်းဆိုရင်အာဆီယံနိုင်ငံတွေထဲမှာမူဝါဒလိလာရေးအဖွဲ့အများဆုံးရှိတာကမြန်မာပြည်ဖြစ်နေပါတယ်ဒါပေမဲ့စီးရင်ထဲမှာအမျိုးသမီးရေးပညာရေးတိုင်းသားရေးစတဲ့ရေးရာယတာအသင်းအဖွဲ့တွေလည်းပါဝင်နေတာတွေ့ရပါတယ
်ယထာဘူဒကျစွာကြည့်ရှုစီးရင်နိုင်ဖို့အတွက်မူဝါဒလိလာရေးအဖွဲ့ဟာသူတပားဩဇာကမဟုတ်ဘဲမိမိဖာသာလွတ်လပ်စွာတည်တကြရည်တည်နိုင်ရမယ်ဆိုတဲ့အနောက်တိုင်းအယူအဆရှိပါသေး။ဒါပေမဲ့အာနာရှင်တလိရှင်တန်နဲ့နိုင်ငံပြည်မှာတော့အာနာပိုင်းအဖွဲ့အစည်းနဲ့ပတ်သက်တဲ့မူဝါဒလေ့လာရေးအဖွဲ့တွေရှိလာပါသေး။ဒီအဖွဲ့အစည်းတွေဟာနှင်းသောဖလဲပွဲကျင်းပတဲ့စာအုပ်စာကအစဉ်ခါစားနဲ့စာဆောင်ထုတ်ဝေပါသေး။ဘာသာရေးဆိုင်ရာလေ့လာစမ်းသပ်ရေးအဖွဲ့တွေလည်းရှိပါသေး။အရသာအသင်းအဖွဲ့ Civil Society ရဲ့မူဝါဒလေ့လာရေးအဖွဲ့ဟာကွာခြားပါသေး။လေလာစမ်းသပ်ရေးအဖွဲ့ဟာသုတေသီစုံကြီးတဲ့အဖွဲ့ဖြစ်တာမို့အရေးကိစ္စတစ်ခုအတွက်စီယုံလှုပ်ဆော်တာမျိုးဆန္ဒပြကန့်ကွက်တာမျိုးမလုပ်ကြပါဘူ
းအခုလိုကိုဗစ် -19 ရောဂါကပ်နဲ့ရင်ဆိုင်နေရလို့တတိုင်းပြည်လုံးအကြက်တဲဖြစ်နေကြမှာဘူဝါရလိလာရေးအဖွဲ့တွေဟာအရေးကြီးတဲ့အခမ်းအနားတွေကပါဝင်နေပါတယ်ပြည်သူလူထုနဲ့ရောအာဏာပိုင်တွေနဲ့ရောထိတွေ့နေတဲ့အဖွဲ့အစည်းဖြစ်လို့သတင်းမှားနဲ့လှုပ်ကြံသတင်းတွေကိုရှင်းလင်းနိုင်ပါတယ်ကျဒနာတခုကိုဗေပေါင်းဆောင်ကကြည့်ပြီးအမြန်ဆုံးတင်ပြတာဟာမူဝါဒလိလာရေးအဖွဲ့ရဲ့လုံယူလုပ်ဆောင်လုပ်ငန်းဖြစ်ပါတယ်။သတင်းဖြန့်ဖြီးဖို့မဟုတ်ဘဲကိုဗစ် -19 ကြောင့်ဖြစ်ပေါ်လာတဲ့လူမှုစီးပွားရေးဒုက္ခတွေကိုပြည်သူနားလည်အောင်မူဝါဒလိလာရေးအဖွဲ့တွေကလုံရင်းတူရှင်းပြောပြနိုင်ပါတယ်။ဒီလိုယူဆအမျိုးမျိုးလောက်ွက်အမျိုးမျိုးနဲ့အကျိုးတရားမှုအမျိုးမျိုးကိုရှင်းလင်းတင်ပြတာမျိုးကိုအစိုးရဌာနတွေလုံလင်လုံထမရှိတာတွေ့ရပါတယ်။
ပင်ဆယ်ဗေးနီးယားတက္ကသိုလ်ထုတ် 2019 တင့်တန့်အညွှန်းမှာအရှေ့အာရှကထိပ်တန်းအဖွဲ့109ဖွဲ့ကိုဖော်ပြပါတယ်။ထိပ်ပိုင်းမှာစင်ကာပူရဲ့မူဝါဒလေ့လာရေးတင့်တန့်ရှစ်ခုပါဝင်ပါတယ်။မြန်မာကတော့ The Ground Institute of Political Studies အဆင့် 94 Institute of Strategy and Policy ISB ကအဆင့် 103 ရရှိပါတယ်။ထိုင်းနိုင်ငံကနာမည်ကျော် Asian Institute of Technology ကအဆင့် 104 မလေးရှားက Asia Europe Institute ကအဆင့် 109 အပြီးပြီးရရှိကြပါတယ်။ဘုံနေဝင်းနဲ့ဘူတန်ရွှေခေါင်းဆောင်နဲ့အစိုးရတွေနဲ့ဦးသိန်းစိန်အစိုးရတို့အကြားထင်ရှားတဲ့ကွာခြားချက်ဟာ အကျဉ်းကျန်လက်ခံနိုင်မှုဖြစ်ပါတယ်။ဦးနေဝင်းကြီးတို့ရဲ့23ရက်နေ့ဥတန်းရွှေကြီးတို့ရဲ့25ရက်စုစုပေါင်း50ရှင်းနဲ့ကာလမှာဗမာအစိုးရဟာပြည်တွင်းပြည်ပအကျဉ်းရံကိုလက်ခံဖို့ရင်းဆောင်ခဲ့ပါတယ်။ဦးတိုင်းစင်အစိုးရကတော့အာဏာရယူပြီးမကြာမီပြည်တွင်းမှာအကျဉ်းပေးအဖွဲ့တွေဖွဲ့စည်းရုံနာမကဘဲနိုင်ငံခြားအကျဉ်းရံကိုပါကျိုးဆိုတာတွေ့ရပါတယ်။လက်ရှိအစိုးရဟာဘူဝါဒလ